မလေးစားနိုင်ငံကနေမြန်မာနိုင်ငံသားနောက်ထပ်အယောက်130နီးပါးဒီကနေ့အိမ်ပြန်လာကြတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကိုဗစ်ကပ်ရောဂါကာလမလေးစားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ့်ခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံအစီအစဉ်နဲ့နေရပြန်ဖို့နေရာမှာအမျိုးသမီးတွေအပါအဝင်အချင်းကြပြီးသားလူ40နီးပါးပါဝင်လာပါ။အခုနောက်ဆုံးနေရပြန်ခွင့်ရသူတွေထဲမှာတော့လူရစီပြီးကျမရေးစစ်ဆေးနေလို့တနည်းနီးပါးကြာထိသိမ်းစခန်းမှာနေရသူတွေနဲ့ကက်ယောဂါကာလအတွင်းပြိမိနေသူစုစုပေါင်း130ခန့်ပါဝင်တယ်ဆိုပြီးမလေးရှားခြေဆိုင်မြန်မာလူမှုကွန်ရက်ရဲ့တင်ဥက္ကဋ္ဌဦးဆောင်ဝင်းကပြောပါတယ်
ဒီနေ့မလေးရှားနိုင်ငံမြန်မာတန်ရုံကနေစီစီမီကျွန်တော်တို့ relief flight မှာပေါ့ဒီအကြောင်းမျိုးမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးခြင်းကန့်ထဲမှာခံရတဲ့မြန်မာနိုင်ငံသား39ဦးပါဝင်နေတယ်ဒီ39ဦးမှာအမျိုးသမီးအာလုံးစုစုပေါင်း9ဦးပါဝင်နေပေါ့မြန်မာနိုင်ငံကိုပြန်တဲ့လူအာလုံးစုစုပေါင်းတော့လူဦးရေ130ခန့်မြန်မာပြည်ကိုပြန်တမ်းဖို့ဒီနေ့ညနေ3နာရီလည်ရင်နဲ့ဆောင်ဆိုင်နေကြပါတယ်ပေါ့
မလေးရှားနိုင်ငံကလူဝင်မှုထိသိရေးစခန်းတွေမှာဖမ်းဆီးထားတဲ့မြန်မာနိုင်ငံသားတွေကိုတန်ရုံအစီအစဉ်နဲ့ဒီလ10ရက်နေ့ကစတင်ပြီးနေရပြန်ပို့ပေးခဲ့တာအခုဆိုရင်အယောက်1000ကျော်သွားပါပြီ။ကပ်ဘေးကာလမှာနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေရပြန်ခြင်းနဲ့ဆိုရင်သတ်မှတ်ထားတဲ့ဒဏ်ကျင်းတွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ၈နှစ်ဂျွန်လ30အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်။ဒီထဲမှာလူရဲစစ်အကျဉ်းသားတွေလည်းပြန်ခွင့်ရပြီးသူတို့အနေနဲ့ကတော့ဒဏ်ကြေးပေးဆောင်ရတာမရှိပါဘူး။ကက်ယောဂါကာလကြီးအတွင်းလူရဲစစ်ပေမဲ့နေရပြန်ခွင့်မရလို့အကျဉ်းထောင်ထဲမှာပဲတနည်းနီးပါးနေထိုင်နေရသူတွေလည်းပါဝင်နေဆိုပြီးဦးဆန်းဝင်းကပြောပြပါတယ်
။6လသမ6လတနည်းပါဝင်ခြင်းကကြံ့ကြရတဲ့လူတွေတွေပါဝင်နေပါကြံ့ကြရတဲ့အကြောင်းကတချို့လူတွေဆိုရှင်ဒီကျမ်းမာရေးစစ်ဆေးမှုတွေဆိုရှင်ကြံမြင့်တဲ့အတွက်ဆောင်ဆိုင်ရတယ်တချို့ကလည်းကျမ်းမာရေးမကောင်းလို့ထပ်ပြီးစီစစ်တော့မှပြန်ရတာတွေရှိပါတယ်အဲဒီစားဒီအလုံးကောင်းမွန်ဒီကျမ်းမာရေးအနေနဲ့ကောင်းမွန်တဲ့လူတွေဒီမလေးရှားဘက်မှပြန်ရစီစစ်လို့အလုံးကောင်းမွန်တဲ့လူမှသာလေမြန်မာပြည်ကိုပြန်လေပို့ဆောင်တာဖြစ်ပါတယ်စင်းနေစကားနေမှာလေပုံပြီးဖြစ်တာတွေရှိပါတယ်ဒါပေမဲ့တရားဝင်တော့ဖော်ပြတာတော့မရှိပါဘူးဒီကျမ်းမာရေးကိုဗစ်ကိစ္စတော့ဒီစင်းနေစကားနေမှာတအားကိုစစ်ဆေးပါတယ်ဟုတ်ကဲ့ဥမာပိုင်း
မလေးရှားနိုင်ငံကဒီလအတွင်းမှာပဲလူမှုကြီးကြပ်ရေးထိသိမ်းရေးစခန်း73ခုမှာထိသိမ်းထားတဲ့ခန့်မှန်းခြေနိုင်ငံသား2000လောက်ကိုလည်းလူရဲစစ်ရင်ဓာတ်ကြီးပေးပြီးတရားဝင်အလုပ်လုပ်နိုင်ကြောင်းခွင့်ပြုထားပါတယ်။ဒါပေမဲ့တရားမဝင်မြန်မာတွေအနေနဲ့ကတော့ကိုဗစ်ကပ်ဘေးကာလကြီးမှာဓာတ်ကြီးငွေပါမစ်ကြီးစတဲ့အခကြီးငွေတွေကိုချက်ချင်းပေးနိုင်ဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့အလုပ်ကိုလွယ်လွယ်ကူကူနဲ့မရတာကြောင့်လည်းနေရပြန်ဖို့ဆုံးဖြတ်ခဲ့ကြတာပါ။ခန့်မှန်းခြေမြန်မာနိုင်ငံသား၅သိန်းခွဲလောက်လုံးလုံးကန်နေတဲ့မလေးရှားမှာကိုဗစ်ကပ်ရောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ရုံကိုစရင်ပေးသွင်းထားသူတပေါင်းကျော်ရှိနေပါတယ်ရှင်။ကျမမအေးမှာ VOE အတွက်သတင်းပေးပို့နေတာဖြစ်ပါတယ်။